တော်ရာရှိများခင်ဗျာဖက်ဒရယ်ရွေးကောက်ပွဲကို2016ခုနှစ်ဇူလိုင်လ2ရက်နေ့မှာကျင်းပပြုလုပ်မှာဖြစ်ပါတယ်။ဩစတြေးလျနိုင်ငံသားအသက်16နှစ်ထက်ကျော်ပြီးမဲစီရင်ပေးထားသူတိုင်းမဲပေးရမှာဖြစ်ပါတယ်။သို့တော်လည်းယခုရွေးကောက်ပွဲအတွက်မဲစီရင်ပေးရမယ့်နောက်ဆုံးရက်က2016ခုနှစ်မေလ23ရက်နေ့ည7နာရီကဖြစ်တဲ့အတွက်သင်မဲစီရင်မပေးရသေးရင်ယခုနှစ်ရွေးကောက်ပွဲအတွက်နောက်ကျသွားပြီဖြစ်ပါတယ်အကယ်လို့သာသင်စီရင်သွင်းပြီးမပြီးကိုတည်လို့ရဲဆိုရင် online ပေါ်က www.aec.gov.au/chek တွင်၎င်းသို့မဟုတ်ဖုန်းနံပါတ် 7323269 ကိုဆက်သွယ်၎င်းမေးမြန်းစုံစမ်းနိုင်ပါတယ် Australian ဥပဒေအရမဲစီရင်ပေးပြီးသားအသက် session အထက်နဲ့ယခုလက်ရှိလိပ်စာတွင်တလားထက်ပိုနေနေသူများမဲမပေးလို့မရပါဘူး။ဩစတြေးလျရွေးကောက်ပွဲကော်မရှင်က Evan Atkins-Smith ခမန်းကျဲအရမဲပေးနိုင်တဲ့ Australian 65,000 ဟာမဲပေးဖို့မှတ်ပုံတင်ရန်ပြက်ကွက်ခဲ့တဲ့အတွက်မဲပေးလို့ရမှာမဟုတ်ဘူးလို့ဆိုပါတယ်။၎င်းက
If anybody who's enrolled and doesn't turn up to a polling place and cast a vote, they could be issued with a what we call a non-voter notice.
ကဲဒရူတာမိသူမဆိုမဲစီရင်ပေးထားပြီးမဲယုံတို့၎င်းတို့မဲပေးဖို့မရောက်လာခဲ့ရင်ကျွန်တော်တို့ခေါ်တာကမဲမပေးသူ notice ကိုထုတ်ပေးမှာဖြစ်ပါတယ်ဒါပေမဲ့သင်မှာခိုင်လုံတဲ့အကြောင်းပြချက်ကိုပေးနိုင်ရင်ဒါကပြဿနာမဟုတ်ပါဘူးကျွန်တော်တို့ကိုအကြောင်းကြားဖို့သာလိုအပ်တာပါဒါမှမဟုတ်ရင်သင်ဒဏ်ငွေဒေါ်လာ20ပေးဆောင်မှာဖြစ်ပါတယ်အဲ့ဒီ notice ပေးပြီးမှသင်ထံမှဘာမှမကြားခဲ့ရရင်သင်တရားရုံးသို့ရောက်ရှိပြီးအလုံးကုန်ကြမှုတွေပေါင်းလိုက်ရင်သင်ဒေါ်လာ190ပေးဆောင်ရမှာဖြစ်ပါလိမ့်။အကယ်လို့သာသင်မဲပေးဖို့စီရင်ပေးထားပြီးမှမကြာမီကသင်နာမည်သို့မဟုတ်လိပ်စာကိုပြောင်းလဲခြင်းသင်ရဲ့မဲစီရင်မှာပြုပြင်ပြောင်းလဲဖို့လိုအပ်ပါလိမ့်။ Mr. Evan က
We live in a great democracy in Australia and there are a lot of countries around the world where people fight very very hard to have their vote.
Australia မှာကျွန်တော်တို့ကြီးမြတ်တဲ့ဒီမိုကရေစီနဲ့နေနေရပါတယ်။ကမ္ဘာတစ်ဝန်းကနိုင်ငံတော်များများမှာလူတွေကသူတို့မဲပေးနိုင်ဖို့အတွက်အလုံးအလုံးကြိုးပမ်းတိုက်ပွဲဝင်ကြရပါတယ်။ဩစတြေးလျမှာကျွန်တော်တို့မဲပေးဖို့လွယ်ကူစွာလှုံ့ဆော်ထားပါတယ်။သင်လောက်ရမှာကမေလ23ရက်နေ့ည7နာရီမတိုင်ခင်မှာမဲစီရင်ပေးရမှာဖြစ်ပြီးမဲပေးရမယ့်နေ့မှာမဲယုံတို့လာရခြင်းသာဖြစ်ပါတယ်။ဩစတြေးလျရဲ့ဖက်ဒရယ်ရွေးကောက်ပွဲကိုအောက်လွှတ်တော်ခေါ် House of Representative ထွက်၃နှစ်တခါပြုလုပ်ရပြီးအထက်လွှတ်တော်ခေါ် Senate ထွက်၆နှစ်တခါပြုလုပ်ရပါတယ်။အစဉ်အလာအရ Senate တဝက်ကို၃နှစ်တခါရွေးကောက်ရပါတယ်။သို့တော်လည်းဒီကြိမ်ထဲနှစ်ခုလုံးဖျက်သိမ်းတဲ့ရွေးကောက်ပွဲ Double Dissolution Election မှာတော့အထက်အောက်လွှတ်တော်နှစ်ခုလုံးကအားလုံးနေရာတွေကိုပြန်လည်ရွေးကောက်ခံရတာဖြစ်ပါတယ်။အောက်လွှတ်တော်မှာအမတ်နေရာ150ရှိပြီးအထက်လွှတ်တော်မှာအမတ်နေရာ86နေရာရှိပါတယ်။ Mr. Evan ပြောဆိုကြရ1900ခုနှစ်မှာဩစတြေးလျဟာလွတ်လပ်တဲ့နိုင်ငံဖြစ်လာပြီးမှယခုလိုတစ်ကြိမ်တည်းနှစ်ခုလုံးဖျက်သိမ်းရတဲ့ရွေးကောက်ပွဲ Double Dissolution Election ဟာခုနှစ်ကြိမ်မြောက်ဖြစ်တယ်လို့ဆိုပါတယ်။နိုင်ငံတစ်ဝန်းမှာရှိတဲ့မဲယုံ8000မှာမဲပေးမိသူများကိုမဲစာရွက်2ရွက်ပေးမှာဖြစ်ပါတယ်။စေယမဲစာရွက်ကသင်မဲနေမိကသင်ကိုကိုစားပြုမဲ့အောက်လွှတ်တော်အမတ်ကိုရွေးချယ်မှုဖြစ်ပါတယ်။အဖြစ်အောင်မဲစာရွက်ကသင်ရဲ့ပြည်နယ်သို့မဟုတ်အုပ်ချုပ်ခံနေမိမှဆနစ်အမတ်ကိုရွေးချယ်မှုဖြစ်ပါတယ်။အမတ်လောင်းတွေကိုဦးစားပေးတဲ့ဆနစ်နဲ့ရွေးချယ်တာဖြစ်ပါတယ်။ဒီဆနစ်ကသင်အောက်လွှတ်တော် House of Representative အစိုးရမဲစာရွက်မှာသင်စံတာမဲနေမိမှ90မှာသင်နှစ်သက်ရအစီအစဉ်လိုက်လေးတန်းခွဲ့အားလုံးအတွင်းနံပါတ်များကိုနံပါတ်1ကနေစ၍နံပါတ်များကိုဖြည့်သွင်းရမှာဖြစ်ပါတယ်။ကဲ၍သာသင်နံပါတ်1ပေးထားသူကမဲအများစုမရရှိပါကသင်ဒုတိယပေးထားသူကအဲ့ဒီပထမရရှိသူရဲ့မဲအားလုံးနဲ့ပူးပေါင်းပေးမှာဖြစ်ပြီးဒုတိယသင်ဦးစားပေးသူကမဲအများနဲ့မနိုင်ပါကသင်တတိယရွေးချယ်ထားသူရရှိတဲ့မဲနဲ့သွားပူးပေါင်းမှာဖြစ်ပါတယ်။သင်ဦးစားပေးမှုများကုံဆုံးတဲ့အထိတခြားသူများကိုဆက်လက်ခွဲဝေပေးသွားမှာဖြစ်ပါတယ်ဆက်နဲ့အထက်လွှတ်တော်အတွက်အဖြစ်ရောက်မဲစာရွက်မှာမ မဲပေးတာကနည်းနည်းလေးကွာခြားပါတယ်မဲပေးသူများကမြင်းเจ้าရဲ့အထက်မှာတင်ဦးစားပေးရွေးချယ်လို့တဲ့ပါတီအလိုက်ပေးရမှာဖြစ်ပြီးမြင်းเจ้าရဲ့အောက်မှာကတော့တင်ဦးစားပေးရွေးချယ်လို့တဲ့အမတ်လောင်းတစ်ယောက်ချင်းကိုမဲပေးရမှာဖြစ်ပါတယ်ဒါကြောင့်မြင်းเจ้าအထက်မှာတင်ဦးစားပေးလို့တဲ့ပါတီအဖွဲ့စည်းအတွက်ကွက်လက်အနည်းဆုံး6ခုမှာနံပါတ်1ကနေ6ထိဖြည့်သွင်းရမှာဖြစ်ပါတယ်မြင်းเจ้าအောက်ဖက်မှာကတော့တင်ရွေးချယ်လို့တဲ့အမတ်လောင်းနံပါတ်1ကနေ7ထိဖြည့်သွင်းပေးရမှာဖြစ်ပါတယ်တကယ်လို့သာရွေးကောက်ပွဲနေ့မှာမဲယုံတို့မလာနိုင်သူများတခြားနီလာနဲ့လည်းမဲပေးလို့ရပါတယ်တကယ်လို့တင်မဲပေးရမယ်မဲယုံက8ကီလိုမီတာအကျော်မှာရှိခဲ့ရင်သို့မဟုတ်ရွေးကောက်ပွဲနေ့မှာမဲပေးဖို့အခက်အခဲရှိခဲ့ရင်ရွေးကောက်ပွဲနေ့မတိုင်မီရဲတပတ်များစွာကြို၍ကိုယ်တိုင်သွားရောက်မဲပေးလို့ရတဲ့မဲယုံတွေရှိပါတယ်သို့မဟုတ်ပါကစားတိုက်ကလည်းမဲပေးလို့ရပါတယ်စောစီစွာဆန္ဒမဲပေးလို့ရတဲ့မဲယုံများကိုရွေးကောက်ပွဲကျင်းပမဲ့နေ့အထိဖွင့်လှစ်ပေးထားပါတယ်နေရာများနဲ့ဖွင့်လှစ်ချိန်များကိုသိရှိလိုပါကအွန်လိုင်းပေါ်မှာ www.aec.gov.au မှာသွားရောက်ကြည့်ရှုနိုင်ပါတယ်သင်စားတိုက်ကနေတဆင့်မဲဆန္ဒပေးလို့ရဲဆိုရင်သင်အနေနဲ့ပထမဦးစွာအွန်လိုင်းပေါ်ကနေရှောက်ထားမှာဖြစ်ပါတယ်သို့မဟုတ်ပါကစားတိုက်သို့မဟုတ် AEC ဩစတြေးလျရေကောက်ပွဲကော်မရှင်ရုံးမှာရှောက်လွှာကိုယူရမှာဖြစ်ပါတယ်အဲ့ဒီရှောက်လွှာတင်ပြီးတဲ့အခါ AEC ကသင်ထံကိုစားတိုက်မှဆန္ဒမဲပေးရမယ့်မဲပြစာရွက်များကိုရှင်ပြိုင်မဲ့သူများပြည့်ပြတ်တဲ့အခါမှာသင်ထံစားတိုက်မှပေးပို့ပေးမှဖြစ်ပါတယ်တကယ်လို့သာသင်ဟာရွေးကောက်ပွဲနေ့မှာသင်နေထိုင်ရာပြည်နယ်သို့မဟုတ်အုပ်ချုပ်ခန့်နေမြေ၌မရှိဘူးဆိုပါကရောက်ရှိနေတဲ့နေရာမှာရှိတဲ့မြေတိမဲယုံတွေမဆိုဆန္ဒမဲပေးလို့ရပါတယ်ရွေးကောက်ပွဲနေ့တွင်မဲယုံတွေကနာနဲ့၈နာရီကနေညနေ၆နာရီထိဖွင့်လှစ်ပေးမှဖြစ်ပါတယ်တကယ်လို့သာတဲ့နိုင်ငံသားတို့ရောက်ရှိနေပါကရွေးကောက်ပွဲနေ့တွင်နိုင်ငံသားရှိ Australian High Commission ရုံးမှမဲယုံတွေလှုပ်ဆောင်ပေးထားပါတယ်တကယ်လို့တင်သွားမဲ့နေရာမှာ Australian တန်ယုံမရှိပါကသင်အနေနဲ့စားတိုင်းမှတစ်ဆင့်မဲပေးဖို့ယခုချိန်တည်းကရှောက်ထားမှာဖြစ်ပါတယ်သင်မဲစာရွက်ပေါ်မှာမှန်ကန်စွာမဖြည့်သွင်းထားပါကသင်ရဲ့မဲစာရွက်ကိုတရားမဝင်ဘူးလို့ဆုံးဖြတ်ပြီးတင်မဲထည့်သွင်းမှုကအလဟတဖြစ်သွားမှာဖြစ်ပါတယ်တင်မသေးချာဖြစ်နေပါကမဲယုံရှိတာဝန်ခံများထံမှအကူအညီတောင်းခံနိုင်ပါတယ်မဲယုံတွေအပြင်ဘက်မှာအဓိကပါတီကြီးတွေကသူတို့ကိုဘယ်လိုမဲပေးရမလဲဆိုတဲ့ညွှန်ပြထားတဲ့စာရွက်စာတမ်းတွေကိုကမ်းလှမ်းပေးပါတယ် AEC ကလည်းမဲထည့်ရမယ့်ညွှန်ကြားချက်တွေကိုဘာသာ26ခုနဲ့မဲယုံတွေမှာစီစဉ်ပေးထားပါတယ်ရွေးကောက်ပွဲနေ့မှာမဲယုံတွေပိတ်တာနဲ့မဲစာရွက်တွေကိုရွေးကောက်ပွဲတာဝန်ခံတွေကအမတ်လောင်းတွေကိုကူစားပြုတဲ့ကြီးစုစစ်ဆေးသူများရှေ့မှာစတင်ရေးတွက်ရပါတယ်။အောက်လွှတ်တော် House of Representative အနိုင်စင်းရင်ကိုရွေးကောက်ပွဲညမှာပဲရွေးကောက်ပွဲကော်မရှင်ကအဆုံးဖြတ်ပေးကြေညာပါတယ်။ဒါပေမဲ့အထက်လွှတ်တော် Senate ရဲ့မဲများကိုရေးတွက်ရပုံကအလွန်ခက်ခဲရှုပ်ထွေးတဲ့အတွက်နောက်ဆုံးအနိုင်စင်းရင်ကရဲတပတ်ပေါင်းအနေငယ်မှသာထုတ်ပြန်ပေးနိုင်မှာဖြစ်ပါတယ်။အောက်လွှတ်တော် House of Representatives မှာအမတ်ဦးရေ85ယောက်နိုင်ရတဲ့ပါတီကအစိုးရဖွင့်နိုင်မှာဖြစ်ပါတယ်။သောရရှိမြခင်ဗျာ။တင်မဲပေးနိုင်သူဖြစ်ပါကရွေးကောက်ပွဲမှာမဲပေးဖို့ကအရန်အရေးကြီးပါတယ်။တကယ်လို့သာတင်အသက်16နှစ်ပြည့်သူဖြစ်ပါကတင်ပညာသင်ကြားနေစဉ်ပဲဖြစ်ဖြစ်အလုတ်လုံနေသူပဲဖြစ်ဖြစ်သင်ပညာရေးအလုတ်ကင်အတွက်အကောင်းဆုံးလှုပ်ဆောင်ပေးနိုင်မဲ့ပါတီကိုမဲပေးခြင်းသို့မဟုတ်ပါကသင်အသက်20ကျော်30ကျော်ဖြစ်ပြီးအိမ်တောင်မရှိပါကသင်အလုတ်ကင်အတွက်အာမခံချက်အိမ်တောင်ရှိပါကမိမိတို့ပထမဆုံးအိမ်ဝယ်ယူနိုင်ဖို့ကလေးတွေရှိပါကကလေးထိန်ဌာနကလေးတွေပညာရေးအတွက်ဘယ်ပါတီကအကောင်းဆုံးလှုပ်ဆောင်ပေးနိုင်မလဲအသက်40ကျော်50လောက်ဖြစ်ပါကသင်ပင်ချင်းယူတဲ့အခါသင်အတွက်အစိုးရဘေးငွေသင်စူပါအန်နျူရေးရှင်းအတွက်ဘယ်ပါတီကအကောင်းဆုံးလှုပ်ဆောင်ပေးနိုင်မလဲသင်အငိမ့်စားယူသူဖြစ်ပါကသင်ပင်ချင်းလုံလောက်စွာအစိုးရကပေးနိုင်ဖို့ သင်ကြားမှာရေးဆောင်းရှောက်မှုတက်ကြီးရွယ်အိုတွေအတွက်ဝန်ဆောင်မှုအကောင်းဆုံးပေးနိုင်မဲ့ပါတီကိုမဲပေးဖို့ကအရန်အရေးကြီးပါလေ။သင်မဲမပေးပါကရွေးကောက်ပွဲဝင်ပါတီတွေနိုင်ငံအနေနဲ့ဘာမှမနစ်နာပဲသင်မဲမပေးတဲ့အတွက်သင်သာနစ်နာမှာဖြစ်ပြီးတခြားလူများတွေကသူတို့ကောင်းကျိုးအတွက်မဲပေးရွေးချယ်ထားတဲ့အစိုးရလက်အောက်မှာသင်နေထိုင်ရမှာဖြစ်ကြောင်းပြောဆိုရင် SBS သတင်းဌာနကအမီချင်းယူဝမ်ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးလိုက်ရပါတယ်ခင်ဗျာ
SBS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10:00နာရီမှာနားဆင်နိုင်ပါတယ်နားဆင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ် Radio Digital TV Online ဒါမှမဟုတ် SBS Radio App ကနေတစင်နားဆင်နိုင်ပါတယ် SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်